ဗြိတိန်နိုင်ငံလန်ဒန်မြို့မှာရှိတဲ့လူစီကားရဲ့လွတ်တော်အဆောက်အဦမနေ့ကအကြမ်းဖက်တိုက်ခိုက်မှုဖြစ်သွားခဲ့တဲ့အတွက်တိုက်ခိုက်သူအပါအဝင်အနည်းဆုံးလူ9ဦးသေဆုံးသွားပါတယ်။အကြမ်းဖက်တိုက်ခိုက်သူကလွတ်တော်အဆောက်အဦကဝက်စ်မင်းနစ္စတာတရားပေါ်မှာရှိနေတဲ့လူတွေကိုကားနဲ့ဝင်တိုက်ပြီးတဲ့နောက်အောက်လွတ်တော်ခြံစည်းရိုးကိုသူ့ကားနဲ့ဝင်တိုက်ပြီးလုံခြုံရေးတအူးကိုပါဓာတ်နဲ့ထိုးတက်ခဲ့တာဖြစ်ပါတယ်။ကိုဇော်ဝင်းလိုင်ကအပြည့်အစုံကိုစူးစီးပြီးတော့တင်ပြမှာပါရှင်
။လန်ဒန်မြို့လယ်ကောင်မှာရှိတဲ့ဗြိတိရှားလွတ်တော်အဆောက်အဦအနီးဒေသဆန်တော်ချိန်နေ့လယ်နာရီဝန်းကျင်ကကားနဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်သွားခဲ့တာပါ။အဲ့ဒီကားနဲ့တိုက်ခိုက်သူဟာနောက်ပိုင်းမှာလွတ်တော်အဆောက်အဦရဲ့ဝင်မှုစူးစမ်းရင်းလုံခြုံရေးတာဝန်ယူထားသူရဲတပ်ဖွဲ့ဝင်တွေအပါအဝင်နီနာမှာရှိတဲ့သူတွေကိုဓာတ်နဲ့လိုက်ထိုးခဲ့တာဖြစ်ပါတယ်။အခုလိုကားနဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့အဖြစ်အပျက်ကိုဗြိတိရှားရဲတပ်ဖွဲ့ကအကြမ်းဖက်တိုက်ခိုက်မှုအဖြစ်စုံစမ်းစစ်ဆေးမှုတွေပြုလုပ်နေကြောင်းရဲတပ်ဖွဲ့အကြမ်းဖက်မှုတပ်ဖြတ်ရေးဌာနအကြီးအကဲလည်းဖြစ်လက်ထောက်ရဲမင်းကြီးလည်းဖြစ်တဲ့မက်ဂရော်လီကပြောပါတယ
်။ As you know, we've declared this as a terrorist incident and the Counter-Terrorism Command are carrying out a full-scale investigation.
အလုံးစည်ရတဲ့အတိုင်းပါပဲ။ဒီတိုက်ခိုက်မှုကအကြမ်းဖက်တိုက်ခိုက်မှုဖြစ်တဲ့အကြောင်းကျွန်တော်အနေနဲ့ကြေညာထားပြီးဖြစ်ပါတယ်။ဒါကြောင့်လေဒီကနေ့ဖြစ်ပျက်သွားတဲ့အခြေအနေတွေအပေါ်အကြမ်းဖက်တပ်ဖြည့်ရေးဌာနအနေနဲ့စုံစမ်းစစ်ဆေးမှုတွေကိုအပြည့်အဝလုပ်ဆောင်နေပြီဖြစ်ပါတယ
်။ဒါပြင်တိုက်ခိုက်မှုဘလို့ဆက်ဖြစ်တယ်ဆိုတဲ့အခြေအနေနဲ့ပတ်သက်လို့လည်းလက်ထောက်ရဲမင်းကြီးမက်ဂရော်လီကအခုလိုရှင်းပြပါတယ်
။ The attack started when a car was driven over Westminster Bridge hitting and injuring a number of members of the public also including three police officers.
ပါလီမန်အဆောက်အဦစီးဦးတည်တဲ့ Westminster တရားဘဝလမ်းဘေး platform မှာစီနေကြတဲ့လူတွေကိုကားနဲ့ဝင်တိုက်ခဲ့တဲ့အတွက်ဂုံပြူဝဲကနေပြန်လာတဲ့ရဲတပ်ဖွဲ့ဝင်၃ဦးအပါအဝင်လူအများအပြားထိခိုက်ဒဏ်ရာရသွားခဲ့ကြပါတယ်။အဲဒီနောက်ကာသမားဟာပါလီမန်အဆောက်အဦရဲ့ခြံစည်းရိုးကိုဝင်တိုက်ပြီးကားမောင်းသူဖြစ်တဲ့အဲဒီဓာတ်ကင်ထားတဲ့အမျိုးသားကလူမြင်သမျှကိုဒဏ်နဲ့တိုက်ခိုက်ပြီးပါလီမန်အဆောက်အဦထဲဝင်ဖို့ကြိုးစားခဲ့ပါတယ်
။ဒီအကြမ်းဖက်တိုက်ခိုက်သူဟာတရားပေါ်မှာကားနဲ့ဝင်တိုက်ခဲ့တာကြောင့်လူ9ဦးသေဆုံးခဲ့တယ်လို့လွတ်တော်အဆောက်ရဲတပ်ဖွဲ့ဝင်2ဦးလည်းဓာတ်ဒဏ်ရာနဲ့သေဆုံးသွားတယ်လို့ဆိုပါတယ်။အကြမ်းဖက်တိုက်ခိုက်သူတွေကိုတော့လွတ်တော်အဆောင်ရဲတပ်ဖွဲ့ကတနက်နဲ့ပြစ်တက်လိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။လက်ရှိမှာတော့အကြမ်းဖက်တိုက်ခိုက်သူအပါအဝင်၄ဦးသေဆုံးသွားပြီးအနည်းဆုံး20လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။သေဆုံးသူတွေထဲလွတ်တော်လုံခြုံရေးတာဝန်ယူထားတဲ့ရဲတပ်ဖွဲ့ဝင်တအုပ်အပြင်အမျိုးသမီးတအုပ်လည်းပါပါတယ်။အခင်းဖြစ်သွားတဲ့အခြေအနေတွေကိုလန်ဒန်မြို့မှာနေထိုင်တဲ့မမေဆန်ဒီကအခုလိုရှင်းပြပါတယ်
။အဲ့ဒီနားမှာပြင်တဲ့ဟိုចောင်းသားလေးတွေကအဲ့ဒီနားရောက်နေဆိုအဲ့ဒီပြင်တဲ့ចောင်းသားလေးတွေကိုလည်းအဝင်တိုက်ခံတယ်လို့ပြောတယ်။နောက်တစ်ခုကကြတော့အချင်းဖြစ်သွားတဲ့နေရာကနေသူကမိမတယောက်ထက်သူကဒဏ်ရာရအဲ့မိမကလည်းဟိုဆေးရုံမှာတည်ဝါတယ်လို့ပြောရပေါ့နော်မြစ်ထဲကနေသူကမိမတယောက်ကိုလည်းသူတို့ကဲနိုင်တယ်လို့ပြောကဲလိုက်ရတယ်လို့သူတို့ပြောတယ်အဲ့ဒါအဲ့မိမကတော့မသိဘူးပေါ့နော်သူတို့မိမကိုလည်းဟိုဆဲလိုက်ရဆိုကြည့်ရတာပြေးရင်းလွှားရင်းနဲ့ပဲဟိုမြစ်ထဲထုတ်ကြွားလာတာမပြောတော့ဘူးဒီ big man အရှိပေါ့နော်ဒီဒီလွှတ်တော်အရှိကဒီ west minister ဘူရာယုံကိုဖြစ်ဖြစ်ချင်းကိုဟိုပိတ်ချလိုက်တယ်လို့ပြောတယ်ဆိုတော့နောက်ပြီးတော့ဒီ west minister ဒီအဲ့ဒီကတော့နော် the white ကိုလည်းအခုအချိန်အထိကိုသူဒီ lockdown ပေါ့နော်ဟိုလုံးဝကိုလုံခြုံရေးတွေနဲ့လုံးဝကိုအိမ်နာကြီးအကုန်လုံးကိုပိတ်ထားတယ်လို့ပြောတယ်အခုအချိန်အထိကိုသူဖြစ်ဖြစ်ချင်းနဲ့ပိတ်တယ်အခုအချိန်ဒီလည်းပိတ်ထားတော့မယ်အခုဒီအခြေအနေရတော့ပေါ့လေအခုဟာလုံခြုံရေးကအရန်တင်းကျပ်နေတော့ဟိုစနေတော်မှအခုဒီအိမ်ပြန်လို့ရှင်ရင်နည်းနည်းတမိုးချုံမှပြန်မှာဘူးလို့ဆိုတော့ရထားကြီးကားကြီးလည်းကျက်မှာပဲလေအော်ကျွန်တော်တို့ကြုံရရတော့ပူရာယုံတို့တော့ပြီးတော့ဘာလို့မှဆိုတော့တော်တော်လေးတော့ကြက်မှာပဲ
ထိခိုက်ဒဏ်ရာသူတွေတဲ့လိလာရေးခီးစင်နဲ့ရောက်နေကြတဲ့ပြင်သစ်ចောင်းသား3ဦးအ ਨੇ ဆုံးပါဝင်တယ်လို့ဆိုပါတယ်အခုအခင်းဖြစ်သွားခဲ့တဲ့အောက်လွတ်တော်အဆောက်အဦနေ့မှာနေထိုင်တဲ့ကိုထွန်းထွန်းကလည်းအခုလိုတိုက်ခိုက်မှုဖြစ်တယ်ဆိုတာကြားရတဲ့အတွက်အာအသင့်မိသွားတယ်လို့ပြောပါတယ
်ဆော့တော့ဖြစ်သွားတာပေါ့နော်အဲ့တော့အော်ပါဘာလို့ဆိုတော့ကိုအိမ်သားမှာဖြစ်တာဆိုတော့ဟိုဗာများဖြစ်သွားလဲပေါ့ဘာလို့ဖြစ်တာလဲတော့မသိအဲ့လိုဖြစ်သွားတာပေါ့ဆော့ဖြစ်သွားတာပေါ့အဲ့ဒီပါလီမန်ကကျွန်တော်အိမ်ကတိတ်ကမဝေဘူး9မိနစ်လောက်လမ်းဆောင်တော့ရတယ်အဲ့ညာတော့အရန်စီရနေတာပဲအများအားဖြင့်တော့ယုံနေများတယ်နောက်တစ်ခါ tourist နေများတဲ့ area ပေါ့အဲ့တော့အများကြီး weekend or weekday ရောအများကြီး busy ဖြစ်တဲ့ area ပဲလူမပြတ်ဘူးအဲ့ညာလူပြတ်တယ်ဆိုတော့မရှိဘူးတော်တော်ရှားတယ်ဟိုဟာနေ့ကင်းပဲ rest hour မဟုတ်တော့မှပဲလူဟိုလူကအများကြီး tourist နေပြည်နေတဲ့နေရာအဲ့ဒီဟိုဟာဟိုမြေရောမိုးတောင်ရောအဲ့ဒီကအဲ့လိုမျိုး PC area
အခုကဒီလူကသူကတံတားကိုဖြတ်ပြီးတော့တံတားပေါ်မှာရှိတဲ့လူတွေကိုတောက်လျှောက်တိုက်လာပြီးတော့လွတ်တော်အဆောက်အဦအထိသူကခြံစည်းကိုဝင်တိုက်တယ်ဆိုတော့အကွေအဲ့တံတားနဲ့လွတ်တော်နဲ့ကဘလောက်တောင်များဝေးသူကဘလောက်တောင်များမောင်းလာရမလားအဲ့တံတားကနေစပြီးတော့လေဘလောက်များဝေးလဲ
တိတ်တော့မဝေးဘူးတံတားပေါ်ကဆိုလို့ရှိရင်ပါလီမန်အဆောက်အဦအထိပ်ပေါ်တော့အဲ့ဘစ်ဘန်နိုင်စင်းနားဆိုလို့ရှိရင်တားရှိရင်2မိနစ်လောက်နဲ့ရောက်တယ်ဒါပေမဲ့ တခုစီကအဲ့ဒီအစ်စ်မှာလည်းပါလီမန်အစ်စ်မှာလည်းအဲ့လိုမျိုးဘာလို့ခေါ်မလဲဒီလိုတန်မီ3ယူအများကြီးပဲချထားတာရှိရဲ့အဲ့လိုမျိုးအတက်ဖြစ်မှာဆိုလို့ထင်တယ်အဲ့လိုမျိုးချပေးထားတာပဲ
အရှိလက်မိုင်း6နိုင်ငံကလေရင်နဲ့လာကြမဲ့ခီးသည်တွေအနေနဲ့ laptop computer နဲ့တခြားလျားစစ်ပစ္စည်းအကြီးစားတွေလေရင်ပေါ်ကိုနဲ့တပါတဲ့တယ်ဆောင်ဝင်ပြစ်ပင်လက်ကြောင်းပြည်တင်ကအင်္ဂါနေ့မှာကျင်ညာလိုက်တဲ့အတွက်ဗြိတိရှ်အစိုးရအနေနဲ့ဖြစ်နိုင်ခြေရှိတဲ့အကြမ်းဖက်တိုက်ခိုက်မှုတွေအကြောင်းတတိယကြိုရထားသလားဆိုတာစဉ်းစားစရာရှိတယ်လို့လည်းမမေဆန်နီကပြောပါတယ်
။နောက်တစ်ခုစိတ်ဝင်စားမှုကောင်းတာဘာလဲဆိုတော့မနေ့ကပဲဒီဗြိတိန်ကနေပြီးတော့ဒီအာရဗ်နိုင်ငံတချို့ဒီတာကီတို့တူရကီတို့နောက်ဆိုဒီအာရေဗီယာတို့အဲ့လိုအာရဗ်နိုင်ငံတချို့ကနေလာတဲ့အာခိအဒီလေယာဉ်တွေပေါ့နော်အဲ့လေယာဉ်တွေပေါ်မှာအာလက်စစ်ပစ္စည်းမတရားဘူးဆိုပြီးတော့သူတို့အမေထုတ်လိုက်တယ်ပေါ့နော်ဆိုတော့ဒီမနေ့ကပြရတဲ့အခုဒီနေ့လိုဟာမျိုးမှဒီလိုဖြစ်မျိုးဖြစ်တော့သူတို့ဒီဗြိတိန်အနေနဲ့ပဲဟိုဒီလုံခြုံရေးအရာပေါ့နော် warning ညာသူတို့အရင်ကရှိထားဟိုကြားထားတာများသိထားတာများရှိသလားဆိုပြီးတော့မေးခွန်းထုတ်ဆရာတော့ရှိတာပေါ့လေအဲ့ဒါလေးကတော့စိတ်ဝင်စားဖို့ကောင်းတာပေါ့
အခင်းဖြစ်သွားပြီမကြာခင်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဗြိတိန်ဝန်ကြီးချုပ်တယ်ရဆာမေနဲ့တယ်လီဖုန်းဆက်သွယ်ပြောကြားခဲ့ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ဒီအကြမ်းဖက်တိုက်ခိုက်မှုအတွေ့အပြစ်အဝါပူးပေါင်းဆောင်ရွက်ပေးသွားမယ်လို့ပြောကြားခဲ့ကြောင်းအင်ပီရိုပြောခွင့်ရရှွန်စပိုက်ဆာကသတင်းတောက်တွေကိုပြောပါတယ်ခင်ဗျာ